ဣရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်ဆွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်ထွက်ပြေးတင်းရှောင်နေရပြီးစာနာရိတ်ခါပြက်လာမှုကြောင့်တေဘေးနဲ့ရင်ဆိုင်နေရတဲ့ခရီးယန်ဘာသာဝင်တွေနဲ့ရှင်းအောင်အယူဝါဒကိုးကွယ်သူယာဇီဒီမျိုးနွယ်စုတွေအတွက်အမေရိကန်ပြည်ထောင်စုကအရေးပေါ်လူသားချင်းစာနာတဲ့အကူအညီတွေလေကြောင်းကနေချပေးဖို့ပြင်ဆင်နေပြီလို့ပင်တဂွန်အရာရှိတွေကပြောပါတယ်။အရေးပေါ်လိုအပ်တဲ့အစားအသောက်ရေနဲ့တခြားမရှိမဖြစ်လိုအပ်တဲ့အရာတွေကိုလေကြောင်းကနေချပေးဖို့အတွက်ဒေသတွင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြင်ဆင်နေကြပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအရာရှိတဦးကပြောပါတယ်။လေကြောင်းကနေတိုက်ခိုက်မဲ့အစီအစဉ်ဟာလည်းရွေးချယ်စရာနည်းလမ်းတစ်ခုအဖြစ်ရှိနေတယ်လို့လည်းသူကပြောပါတယ်။သမ္မတဘာရက်ကိုဘားမားဟာအီရတ်ကိစ္စကိုဘယ်လိုတုံ့ပြန်ရမလဲဆိုတာနဲ့ပတ်သက်လို့အမျိုးသားလူညွန်ရေးအကြံပေးအရာရှိတွေနဲ့ကြာသာပတင်းနဲ့တနေ့လုံးနေပါအင်ဗီရိုမှာဆွေးနွေးတိုင်ပင်နေပါတယ်။ခရီးယန်ဘာသာဝင်တွေနဲ့ရှေးဟောင်းအယူဝါဒကိုးကွယ်ကြတဲ့ယာဇီဒီမျိုးနွယ်စုတွေအနေနဲ့အစ္စလာမ်ဘာသာတဲကိုမကူပြောင်းရင်တတ်ပစ်မယ်လို့အီရန်နိုင်ငံမြောက်ပိုင်းဒေသအများစုကိုသိမ့်ပိုက်ထားတဲ့အစ္စလာမ်စစ်သွေးကြွတွေကချင်းချောက်နေတာဖြစ်ပါတယ်။ထောင်တောင်းချီတဲ့ဒုက္ခသည်တွေနေရာဆွန့်ခွာပြီးအစာအိမ်စာမရှိတဲ့တောင်တန်းတွေဘက်ကိုထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်။